နင်းမြုပ်နေတဲ့ Seawall တောင်ကိုရီးယားကရုသင်္ဘောတွေကိုရင်ခုန်သမားတွေဝင်ရောက်ပြီးတော့အလောင်းတချို့ကိုဆွဲထုတ်နိုင်ခဲ့ပါတယ်။အခုအချိန်အထိအတည်ပြုနိုင်သလောက်အသေဆုံးသူဟာ56ယောက်ရှိသွားပြီးတော့246ယောက်ကတော့သေသလားရှင်သလားမသိရသေးပါဘူး။သေဆုံးသူအများစုဟာအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ကြပါတယ်။တာမန်ပြည်သူလှုပ်အားပေးတွေပါဝင်တဲ့ရင်ခုန်သမားတွေဟာကြမ်းတမ်းနဲ့လှိုင်းတံနဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့အခြေအနေမှာပဲနေတဲ့တင်မောတွေကိုဝင်နိုင်ဖို့စူးစမ်းခဲ့ကြရတယ်လို့ကံယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကိုမြုံစုကအခုလိုရှင်းပြခဲ့ပါတယ်
။တုံ TV이쪽저쪽가이드라인을통해서다발적으로지금들어가고집중적으로수색하고있는그런상태가됐습니다
။ရှာဖွေရေးအဖွဲ့တွေဟာတင်မောတွေကိုဖက်ပေါင်းစုံကနေဝင်ရောက်နေပြီးတော့အခက်ခဲခဲခဲပိုက်စိတ်တိုက်ရှာဖွေမှုတွေကိုလုပ်နေကြတယ်လို့ကံယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကပြောသွားတာပါ။ရေငုတ်သမားတွေဟာစနေနေ့ညနှောင်းပိုင်းမှာတင်မောအခန်းတွေရဲ့မှန်ပတင်းပေါက်တွေကိုရိုက်ခွဲပြီးတော့အခန်းထဲကနေဒီပထမဆုံးအလောင်းကိုဆွဲထုတ်နိုင်ခဲ့ပါတယ်။ဧပြီလ16ရက်နေ့ဗုဒ္ဓဟူးနေ့ကတိတ်မောက်နင်းမြုပ်သွားတဲ့တင်မောမှာခရီးသည်486ယောက်ပါသွားပြီးတော့184ယောက်ကိုပဲကယ်ဆယ်နိုင်ခဲ့ပါတယ်။တင်မောဘေးဆောင်ပြီးတော့နေခဲ့ချိန်တုန်းကဒီစိတ်မချရတဲ့ရေလမ်းကြောင်းနေရာမှာအသက်26နှစ်အရွယ်တင်မောတတရအရာရှိကပဲ့ကိုထိန်းခဲ့တာဖြစ်ပြီးတော့အဲ့ဒီနေရာမှာအရင်တုန်းကသူတကားမှပဲ့ထိန်းခဲ့တာမဟုတ်ဘူးလို့ဒီတောင်ကိုရီးယားအစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီအချိန်မှာတင်မောကက်ပတန်ကတော့သူ့ရဲ့အခန်းထဲမှာရှိနေပြီးတော့အတွေ့အကြုံသိမ့်မရှိတဲ့အခုဒီတတရအရာရှိကိုပဲပဲ့ထိန်းခန်းထဲမှာထားခဲ့တာဖြစ်တယ်ဆိုတာကိုလည်းတာဝန်ရှိသူတွေကအတည်ပြုပါတယ်။တင်မောနေနေစဉ်ခီးသည်တွေကိုဒီတိုင်းထားပြီးတော့ဘေးလွတ်အောင်ထွက်ပြေးခဲ့မှုနဲ့တင်မောကက်ပတန်နဲ့တင်မောအမှုရနှစ်ယောက်ကိုဖမ်းဆီးတရားစွဲထားပါတယ်ရှင်။